မလေးရှားနိုင်ငံမြို့တော်ကွာလာလမ်ပူမှာအစိုးရဆန့်ကျင်ဆန္ဒပြမှုတွေဖြစ်ပေါ်ခဲ့ပြီးလူ1400ကျော်ကိုဒီကနေ့ဖမ်းဆီးခဲ့တယ်လို့ရဲတွေကပြောပါတယ်။အဖမ်းခံရတဲ့သူတွေကအများစုကိုနိုင်ပိုင်းတွင်ပြန်လွတ်ပေးလိုက်မယ်လို့မျှော်လင့်ရပါတယ်။ရုပ်ောက်ပွဲဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေကိုလှုပ်ဆောင်ဖို့ထောင်နဲ့ချီတဲ့မလေးရှားနိုင်ငံသားတွေကွာလာလမ်ပူမြို့မှာဒီကနေ့စုယုံပြီးတော့ဆန္ဒပြခဲ့ကြတာဖြစ်ပြီးရဲတွေကဆန္ဒပြကြတဲ့သူတွေကိုနံပါတ်တုပ်တွေနဲ့ရိုက်မိသက်ပိုက်တွေနဲ့ပက်မြေရိုးဖုံးတွေကိုတုံးပြီးတော့လူစုခွဲကြပါတယ်။ဆန္ဒပြသူတွေကလည်းနောက်မဆုတ်ဘဲတင်းခံခဲ့ကြတာပါ။မလေးရှားတိုက်ခိုက်နိုင်ငံရေးပါတီတွေပြောတာကသူတို့ရဲ့ခေါင်းဆောင်တချို့လည်းဖမ်းခံရတဲ့အထက်မှာပါဝင်ကြပြီးတော့ခေါင်းဆောင်တူးထက်မနည်းတရားရရခဲ့တယ်လို့ဆိုပါတယ်။ဆန္ဒပြသူတော်တော်များများကအဝါရောင်ဘောလုံးတွေပန်းတွေကိုကင်ဆောင်လာပြီးတော့ပြည်သူလူထုတွန့်ရှိပါစေဆိုတဲ့ကြွေးကြော်သံတွေကိုအော်ဟစ်ခဲ့ကြပါတယ်။ကွာလာလမ်ပူမြို့တွေကအာကစားကွင်းကြီးတစ်ခုကိုခြစ်တက်လာခဲ့ကြတဲ့ဆန္ဒပြသူတွေကိုတားဆီးတဲ့အနေနဲ့ရဲတွေကလမ်းမတွေတော်တော်များများကိုတန်ဆူးကျူတွေနဲ့ပိတ်ဆို့ကာကွယ်ထားပါတယ်။အတိုက်ခံအုပ်စုတွေစုပေါင်းပြီးတော့ဘာရှစ်လို့ခေါ်တဲ့ညွန်ပေါင်းအဖွဲ့ကအခုဆန္ဒပြပွဲကိုအနောက်ကနေထောက်ခံပံ့ပိုးနေတာဖြစ်ပြီးတော့ဒီနေ့ဆန္ဒပြပွဲမှာလူ9000ပါဝင်ဆန္ဒပြတယ်လို့သူတို့ကဆိုပါတယ်။ဒါပေမဲ့လည်းရဲတွေကတော့ဆန္ဒပြသူဟာ6000နီးပါးပဲရှိတယ်လို့ပြောပါတယ်။ AP သတင်းမှာတော့လူ2000ကနေပြီးတော့3000လောက်ရှိမယ်လို့ခန့်မှန်းပါတယ်။လာမယ့်2023ခုနှစ်ကျရင်ကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲတွေမတိုင်ခင်ရွေးကောက်ပွဲဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေကိုလက်ရှိအစိုးရကအကောင့်ထဲပေါ်ဖို့မဲဝယ်ယူတာတွေမဲလိန်တာတွေမဖြစ်အောင်ကြိုတင်ကာကွယ်ဖို့ဆန္ဒပြသူတွေကတောင်းဆိုနေကြတာပါဒီကနေ့တည်းအထက်မှာပဲအစိုးရကိုထောက်ခံတဲ့ဆန္ဒပြမှုတွေဟာလေစန့်ကျင်သူတွေနဲ့တစ်ချိန်တည်းမှာလို့ဖြစ်ပွားခဲ့ပါသေးတယ်သူတို့ကတော့ရဲတွေကဘာမှအနောက်ရှက်မပေးခဲ့ကြပါဘူးခင်ဗျာ